ခုလိုမျိုး27ရာစုပင်လုံညီလာခံကျင်းပနေချိန်တွင်မှာပဲရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းဆိုင်မြို့နယ်ဘက်မှာတော့တပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေရပ်ဆိုင်းပြီးတော့တက်ရောက်သွားပြီလို့ဆိုပေမဲ့စစ်ဘေးရှောင်တွေဟာနေရက်ကိုမပြန်ရဲကြသေးပဲနဲ့ဘေးလူရမှာရှောင်တိနေကြရတဲ့အခြေအနေမှာရှိနေပါတယ်မြန်မာတပ်မတော်နဲ့အပြည့်အဝလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေကြောင့်ဒေသခံထောင်ထဲချီပြီးတော့မိုင်းဆိုင်မြို့နယ်ဟန်ဂိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာပါနောက်ဆုံးအခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းဇာလင်ခရိုင်မိုင်းကမြို့နယ်ကမှာတပ်မတော်ကနေထိုးစစ်ဆင်မှုရပ်ဆန့်သွားပြီလို့ဆိုပေမဲ့လည်းစစ်ဘေးကြောင့်လည်းနေရာပြန်ဖို့မရဲသေးတဲ့အခြေအနေမှာရှိနေပါတယ်။မြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းကမြို့နယ်ဟိုကန်းကျေးရွာအုပ်စု၊တုံလောကျေးရွာအုပ်စု၊ဟန်ကန်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ကန်းဘုံကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရဆဲလို့မိုင်းကမဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုစစ်လဲဦးဆိုင်လုံကပြောပါတယ
်။ဘာလို့ကြိုကိခွန်ကြကိုရပါစက်ကိုရောက်တော့ဆိုအင်ဂျီအကင်းကတော့315အင်းနာဒီနာအော့ဖိုခဲနဗီနောင်တောက်သာသာဦးမြောင်အဲ့အရာတွေကသူတို့အဖို့တော့စားရတောက်ရတော့တိတ်တော့အခက်ခဲတော့မရှိတော့ဘူ
းလက်ရှိမှာစစ်ဆောင်တွေကိုဝန်နာလီကျောင်းတိုင်းလုံဆန်ကျောင်းတိုင်းဆက်တော်ကျောင်းတိုင်းကုန်းဆောင်ကျောင်းတိုင်းကြီးတိမျိုးတူဝနာဟုန်ခန်းကျောင်းတိုင်းနဲ့ဆွေမျိုးတွေရှိရာကြီးတိမျိုးဘက်မိုင်းခံမျိုးဘက်ပန်ကီကုတုံလောနတ်လန်တွေဘက်မှာလည်းဆွာရောက်ခုလုံနေကြပါတယ်ဒီစစ်ဆောင်တွေဟာမြမကမတော်နဲ့တောင်ပိုင်းရှမ်းပြည်ကမတော် RCSS တွေတို့ဟိုခန်းကျေးရွာနဲ့ဟန်ငန်းကျေးရွာကြားစူလိုင်လာစီရနေ့ကနေစနေနေ့ထိဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပေးတိမ်းဆောင်လာခဲ့ကြတာပါစစ်ဆောင်တွေကိုဒေသခံကူညီပေးရုပ်ဖွဲ့ပြီးရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေစားတောက်ရေးအတွက်ကူညီပေးဆောင်နေတာပါမိုင်းကမြို့နယ်ဟိုခန်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်ကမတော်ခြေပြုတပ်စခန်းတွေကိုမြမကမတော်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေ၄ရက်ဆက်ကဖြစ်ပွားခဲ့ပြီးတိုက်ပွဲတွေနှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တောင်ပိုင်းရှမ်းပြည်ကမတော် RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။ထိခိုက်မှုတွေတော့ကျွန်တော်ကြားတာတော့တံတော်ဘက်ကထိခိုက်တာရမှုတွေရှိပါတယ်။ကျွန်တော်တို့လည်းအနေနဲ့များလို့ရှိပါတယ်။တံတော်စစ်တမ်းကောင်းဆောင်ရှိနေတယ်ကျွန်တော်တို့ကတောင်းဆိုတာရှိပါတယ်။ကျွန်တော်တို့ဒီ RCSS နဲ့တံတော်နဲ့နော်ဒီဆောင်ဆွေးနွေးနိုင်ဖို့ဆိုတံတော်ဘက်ကလည်းအားပေးဖို့ကံလိုတယ်လို့လည်းပြောမှလို့လည်းဆိုပါတယ်
။နေပြည်တော်ပင်လုံကြီးလာကစီဝေးတက်ရောက်နေတဲ့ RCSS SSC ကောင်းဆောင်တွေအနေနဲ့တိုက်ပွဲရဆဲနိုင်ရေးအတွက်ပြည်တော်စုအဖြစ်ပြည်ထောင်စုမှုရဆဲရေးဆိုင်ရာပူးတွဲဆောင်ကြည့်မှုကော်မတီ GMC ကနေတဲ့ဖြင့်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။လက်ရှိမန်းကန်ဒေတာကျွဲမှာထုတ်ဆစ်စင်နေတဲ့မြန်မာတိုင်းရင်းတပ်ဖွဲ့တွေကိုတပ်ဆိုင်ရာကနေတပ်ပြန်လဲရုပ်သိမ်းခိုင်းလို့တပ်ဆုပ်နေပြီလို့ပြည်နယ်ဟုတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကပြောပါတယ
်။မင်းကကာချုပ်အမိထုတ်လိုက်တယ်။အဲတပ်ပြန်ဆုပ်ဖို့အမိထုတ်လိုက်တယ်။အခုတပ်တွေလည်းစပြီးနောက်ဆုံးဒီကြီးကြီးထက်ထက်ပြန်ထွက်သွားတာရှိတယ်။နောက်ဒီတုံလုံးဖက်ပြန်ထွက်တာလည်းရှိတယ်။နောက် RCS ကလည်းသူတို့စောင့်ထားတဲ့နေရာတွေပါတယ်။ဟိုမရှိတော့ဘူးလေ
။ဒီကခါတပ်မတော်တာဝန်ရှိသူတွေကတော့တိုက်ပွဲမရှိတော့လို့စစ်ဘေးရှောင်တွေနေရာပြန်လို့ရပြီလို့ပြောဆိုကြောင်းပြည်နယ်ဟုတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကဆက်ပြောပါတယ
်။ဒီဟာမို့လားထုတ်ဆက်တယ်ကျွန်တော်တို့သွားပြီးကြည့်လက်ကိစ္စတွေပေါ့လို့ကတိကြရည်မိကြည့်တယ်သူကလည်းကြံခိုင်းလိုက်တာလို့ပြောလိုက်ကြံခိုင်းလိုက်ကျင့်တော်ပါမလားလို့မိကြည့်တဲ့အခါကျတော့ဘာမှဖြစ်တော့ဘူးလေအခုဘာမှမကြောက်ရတော့မလားသူတို့အားလည်းအလုံးကြံထုတ်သွားပြီးပြီဒီသူတွေကတော့ဒီတရက်နဲ့ရက်တော့စိတ်အယုံကြည်မရှိသေးဘူးပေါ့ဗျာသူတို့ကပြန်ဆောင်စားမယ်ချိန်နေကောင်းပြီဘာမှမရှိဘူးဆိုတဲ့အခါကျတော့သူတို့ပြန်ကြမယ်လို့ပြောတယ
်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC ဟာအစိုးရနဲ့တနင်္ဂနွေပြည်ခရက်စေးရေးစာချုပ် NCA လက်မှတ်ရေးထိုးထားပြီးမဲ့လည်းတပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဖြစ်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာတပ်မတော်ကလည်းစာယုံကိန်းပြီးစိုက်ပွဲမြင့်တက်သွားပြီးမဲ့လည်းကချင်ပြည်နယ်ဘက်မှာတော့စိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်ဒီနေ့မနေ့မှာမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့ဖားစာမြို့နယ်ဘက်က KNA စိုက်ရင်6ရက်စခန်းငယ်ဘက်မှာစိုက်ပွဲဖြစ်ပွားနေတယ်လို့ဖားစာမြို့ခံလူကပြောပါတယ
်စိုက်ပွဲဖြစ်တဲ့ဒီမနေ့ခုနှစ်နာရီကနေ7နာရီအတော်ကြီးမှာ3ပြင်ဖြစ်တာပေါ့နော်စာရာရံဘက်မှာတစ်ချက်ပေါ့နော်ပုံချံဘက်မှာတစ်ချက်ပေါ့ပုံချံဆိုတာကအခုကျွန်တော်တို့ဒီရင်း6ရက်စစ်စစ်လုပ်ထားတဲ့နေပြည်တော်ပေါ့နော
်27ရာစုပြင်လုံးကပြည်တော်စုငင်းချမ်းရေးညီလာခံတတိယအကြိမ်ကျင်းပနေတဲ့အချိန်မှာသမတော်ကလေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်သမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ပေါ်စစ်ရေးရထိုးစစ်ဆင်မှုတွေပြုလုပ်နေတာပါကချင်ပြည်နယ်ရှမ်းပြည်နယ်တွင်ပိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့သမတော်ကလေသတင်းထုတ်ပြန်လာမျိုးတော့မတွေ့ရသေးပါဘူးလက်ရှိမှာဆွေရကနေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်ဖို့အတွက်သတိရစုပင်လုံးကပြည်တော်စုငင်းချမ်းရေးညီလာခံစတရကျင်းစီဝေးကျင်းပနေတဲ့အချိန်မှာတိုင်းရင်းသားဖွဲ့တွေနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာဟာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှိမ့်လာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ